တ်ဆန်ဒီစိန်သိန်းကျေးဇူးအများကြီးတင်ပါတယ် view လာပြီးတော့လေဆုံးမမြန်ခွင့်ပြုတဲ့အတွက်ဆိုတော့ဒီကနေ့စပြီးတော့ကျွန်တော်မတ်ဆန်ဒီလိုပဲနာမည်ခေါ်ပြီးတော့မေးဝင်ပြပါเน
าะဟုတ်ကဲ့ပါ
ဆိုတော့ပထမဆုံးတစ်ခုကမတ်ဆန်ဒီတို့က digital marketing လုပ်နေတယ်ပေါ့เนาะ digital ကဝေဆိုတဲ့နာမည်နဲ့ကုမ္ပဏီထောင်ပြီးတော့ digital marketing လုပ်နေတယ်ဆိုတော့ကျွန်တော်တို့ပြည်သက်နားလဲအောင် digital marketing ဆိုတာဘာဆိုတာအရင်ဆုံးရှင်းပြပါလား
ဟုတ်ကဲ့digital marketing ဆိုတာဟိုကျွန်တော်ဒီအရင်တော့ဒီ marketing ပေါ့เนาะဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုတဲ့နေရာနေစတယ်ပေါ့เนาะအဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို marketing ဆိုတဲ့ဟာရှိရတော့ကြားခဲ့ပြီပေါ့เนาะငကိုရဲကျွန်တော်ဒီစီးပွားရေးစလုပ်တယ်ဆိုလို့ရှင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့ကြတယ်ပေါ့เนาะအဲ့တော့အရင်တော့ပုံမှန် traditional marketing ကပေါ့เนาะရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေကျွန်တော်အခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါတယ်ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောကကွန်ပျူတာတို့ cell phone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ရေးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမှတ်စံနေရစိတ်ဝင်စားပြီးလောက်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်လုပ်တင်တယ်လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာစတို့ဒီ internet တွေရန်သုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအရန်များလာတယ်ဒီဟိုဘယ်လိုပြောမလဲစတို့ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပုံမှန်အရင်ကြီးကြည့်လာတဲ့အချိန်မှာကျွန်တော်က trend ကလည်းပြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှိရင်ကျွန်တော်ဒီပုံမှန် marketing အနေနဲ့ဆိုလို့ရှိရင် Facebook ကြော်ညာတွေရှိမယ်သတင်းစာတွေရှိမယ်စာအုပ်တွေမှာကြော်ညာကြမယ်ပေါ့နော် magazine တွေမှာဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအရင်နေလာတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒီလွန်ခဲ့သော5နှစ်6နှစ်လောက်ကနေစပြီး internet သုံးတဲ့အရေးအတွက်ကအရင်များလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုတဲ့ဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှိရင်ကျွန်တော်ဒီ digital marketing အရင်ရေးစီလာအဲ့ဒီအတွက်ပုံမှန်တိုင်းပြောမယ်ဆိုလို့ရှင်တော့အရင်လုပ်နေကြ marketing ကနေပုံစံ platform တကူကိုသုံးပြီးတော့ digital marketing ကိုစပြီးလုပ်ခဲ့တာပါ
ဆိုတော့ငကိုဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးပေါက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့နီးပညာပိုင်းမှာအတိအကကွာခြားတယ်ဆိုရင်ဘယ်ကွာခြားချက်ရှိလ
ဲအရင်တော့တော့ဒီကျမတို့ကဒီဘယ်လိုပြောမလဲ marketing လို့ပြောလိုက်လို့ရှင်လူတွေစီကိုဘယ်လိုရအောင်လုပ်မလဲဆိုတဲ့ဟာအဓိကပါเนาะအဲ့ဒီဟာကိုဆင်းတို့အရင်စဉ်းစားလေးရှိရဒီကိုယ့်ရဲ့ဒီကြော်ညာဒီကုန်ပစ္စည်းကိုဘယ်လိုလူတွေမြင်အောင်လုပ်မလဲဆိုတဲ့ဟာအဲ့မှာဆိုလို့ရှင်ဆရာတို့ဒီဇိုင်းမှာသုံးတဲ့ platform ပေါ့เนาะဈာခံပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ magazine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာဆရာတို့ဒီဟို billboard တွေကြော်ညာမလားပေါ့เนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှင်ဆရာခုနကပြောခဲ့လို့ပဲပေါ့เนาะလူပေါင်းတန်ပေါင်းများစွာရှင်းနေမှာသုံးနေတဲ့လူကတဝက်ကြော်ကြော်လောက်ရှင်း internet ကိုအခုမြန်မာနိုင်ငံရဲ့အခြေအနေဆိုလို့ရှင်အဲ့တော့ဆရုတ်ဒီရောက်ရှိတဲ့နှုံးကလည်းအရန်กว่าသွားပါရဲ့ရှင်ပြီးတော့နောက်တစ်ခုကကျတော့ဒီကုန်ကြစီပေါ့နော်ကုန်ကြစီကနေပညာကိုတုံးချလိုက်တော့နေပညာကအခုချိန်မှာအရန်စေးမကြည့်တော့ဘူးညီမတို့အရင်တော့ငငယ်တော့လို့ပေါ့နော်အဲ့တော့အဲ့မှာဈေးကုန်ကြစီမှာလည်းအရန်တက်တာပါအဲ့တော့ဒီဟာကကွာခြားချက်ပါရှင်ရိုးရိုး marketing နဲ့ဒီ digital marketing ပါပေါ့နော်ပြီးလို့ရှင်ကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဟာတကူကအရန်ထိရောက်ပါရဲ့ရှင
်နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်တီးတဲ့လို့ကျွန်တော်နားလဲတယ်လို့ကျွန်တော်မှားရင်လည်းပြင်ပေးပါဗမာပြည်မှာကဒီ internet သုံးတဲ့လူတွေအများစုကသူတို့အများဆုံးသုံးတာ Facebook ပဲဟုတ်လား website ကြီးတွေသွားတာလည်းတိတ်မတူလေးတယ်ကြာတယ်ပေါ့နော် website ကြီးလည်းတိတ်မတော်ဆိုတော့ Facebook ကိုအဓိကသုံးကြတာဆိုတော့ဗမာပြည်ရဲ့ online marketing ဒီ Facebook မှာအဓိက marketing လုပ်တာလား
okay အဲ့အားကအရင်ကောင်းတဲ့မိခွန်းပေါ့နော်ဘာလို့လဲဆိုတော့ဆန်ရောဒီ online marketing လို့ပြောချင်မှာစနေခုနရှင်းပြသွားသလိုဒီလူမှုကွန်ရက်ကိုသုံးတယ်ပေါ့နော်လူမှုကွန်ရက်မှာဆိုလို့ရှင်လဲ Facebook တခုတည်းရှိရတော့မဟုတ်ပေါ့နော်အများကြီးရှိရဲဒါပေမဲ့အခုဖြစ်တဲ့ပြဿနာတော့မဟုတ်ဘူးအခြေအနေတခုကဘာလဲဆိုလို့ရှင်ဆန်ရောကမြန်မာပြည်မှာ internet လို့ပြောလို့ရှင် Facebook ကိုပဲသုံးကြတာများတယ်သာဝရစံတို့ဒီနေရီမှာမေးကြည့်ရပါတော့လူတွေမေးကြည့်ရဟို internet သုံးပါသလားလို့မေးလို့ရှင်သူကမသုံးလို့ဖြစ်ဒါပေမဲ့ Facebook ကျတော့သုံးတယ်အဲ့လိုမျိုးပေါ့နော်အဲ့တော့ဒီကလည်းဆရာဘလို့ဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆရာတို့ဒီဟိုဒီနှစ်တည်းမှာ internet ကိုစပြီးတော့ဆရာတို့စသုံးလာတဲ့အချိန် sim cap ဆိုတာလည်းအရင်တက်လာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆရာတို့ရဲ့လူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာနဲ့စလဲဆို Facebook နဲ့စလို့ဖြစ်သွားတာကိုအဲ့တော့လူတွေအကုန်လုံးဒီ platform မှာရောက်နေတယ်အဲ့တော့ဟိုဥစားဆရာတို့အနေနဲ့ပြန်ပြီးတော့ကြည့်ရလူ marketer ပေါ့နော် marketer တောင်နေလည်းပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးတဲ့နေရာမှာလဲonline marketing လို့ပြောလို့ရှိရင် Facebook ပဲရှိရဲ့အဲ့တော့ဆန်တို့လောလောဆယ် Facebook marketing ကတော့အရင်များနေတယ်ခုနပြောလို့ website တွေပါလေဆိုတာလည်းမရှိလားမဟုတ်ရှိရဲ့ဒါပေမဲ့ website ကိုသုံးတဲ့လူကအ ਨੇ စုပဲသူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီဟိုတခြားသူတို့ရဲ့ client ပေါ့နော်ဖောက်တယ်တွေကဒီဟိုနိုင်ငံသားမှာရှိရဲ့လူတွေများတာလဲ website ကိုသုံးတာများအဲ့ကောမြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပြောမယ်ဆိုတော့အရင်နှုတ်သေးရလို့ပြောလို့ရတယ်ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်ဟုတ်ပြီဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော်မတ်ဆန်နေလို့ online marketing လုပ်ဖို့ကျွန်တော်လုပ်အပ်တယ် ကျွန်တော်ဘာတွေသိဖို့လိုပါတယ်လဲအဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
ဟုတ်ကဲ့အတိအကပေါ့နော်အကိုကအကိုရဲ့ပစ္စည်းကိုဖောက်ချင်တယ်ပေါ့နော်ဖောက်ချင်တယ်ဈေးကွက်ထဲမှာဖောက်ချင်တယ်ဆိုလို့ရှိရင်အကိုရဲ့ဒီအတိအက online marketing လုပ်တော့မယ်ဆိုရင်စံတို့အများနဲ့မိတာသူ့ရဲ့ target ကဘာသူလဲပေါ့နော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟို human resource လိုမျိုးပေါ့နော်ဟိုဟွာမျိုးဒီ client မျိုးကသူတို့အနေနဲ့ကြတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေကိုပဲသူတို့တိဖို့လိုတယ်ပေါ့နော်အဲ့တော့စံတို့အနေနဲ့အများနဲ့ပြောလို့ရှိရတာဗာလဲဆိုလို့ရှိရင်အကြံအရင်ပေးရပေါ့နော်အကိုရဲ့ဒီအတိအကဟုတ်တယ်ကဘလိုမျိုးဟိုလူတန်းစားလဲဘလိုမျိုးနေပေးမှာရှိလဲအဲ့ပုံမှာမူတည်ပြီးတော့ပဲ central tools ကိုတောင်းတယ် tools ဆိုရခုနကပြောရပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပါတော့ Facebook solution တော့အခုအနေနဲ့ဘယ်သူမဆိုမက်ဆာမိန်းမအသက်ရွယ်မရေးဟိုဒီအလုပ်ကံမျိုးကိုရောက်နိုင်တယ်ရောက်နိုင်တော့ central Facebook ကနေကြောင်ညာတာကျတော့အခုအနေနဲ့အရန်ရောင်းကောက်ပေါက်ချင်တဲ့ဒီလိုမျိုးကုန်ပစ္စည်းတွေကိုပေါ့နော်ဟိုကိုကြောင်ညာရင်အဆင်ပြေနိုင်တယ်ဒါပေမဲ့အခုရဲ့အခုသွားစင်တဲ့ target ကဘယ်လိုပြောမလဲနည်းနည်းဟိုနည်းနည်းသေးပြီးတော့ပေါ့နော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြော်ညာနေလည်းမထူးဘူးပေါ့နော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးနေဆိုလို့ရှိရင်လည်းဒီ social media မှမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူတို့ရဲ့အဓိကဖောက်တဲ့ကဘယ်သူလဲဆိုတော့သိဖို့လိုရပါတယ်ရှင်